တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ပေါက်တဲ့ဆိုပြီးနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ပေါ်ဆွဲချက်တင်ထားတာနဲ့ပတ်သက်လို့သူ့အနေနဲ့အပြစ်မရှိဘူးလို့တော်ဆန်းစုကြည်ကတရားရုံးကိုပြောကြားခဲ့ကြောင်းစုံစမ်းသိရပါတယ်။တော်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့တဘာဝဘေးအန္တရာယ်ဆိုင်ရာအမှုနဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုတွေကိုနေပြည်တော်အထူးတရားရုံးမှာဒီကနေ့ဆက်လက်စစ်ဆေးပါတယ်။2020ရွေးကောက်ပွဲအတွက်စီယုံရေးဆင်းသူတွေကိုထွက်ပြေးနှုတ်ဆက်ခဲ့တာကိုကိုဗစ်ဆိုင်ရာထုတ်ပြန်ထားတဲ့တဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေချုပ်ပေါက်တယ်ဆိုပြီးတရားရုံးကဒေါ်ဆန်းစုကြည်အပေါ်အောက်တိုဘာလမှာဆွဲချက်တင်ခဲ့တာပါဒီမှုအတွက်တရားသူကြီးဘက်ကအပြစ်ရှိမရှိမေးမြန်းချိန်မှာဒေါ်ဆန်းစုကြည်ကသူ့အနေနဲ့ဘာပြစ်မှုမှကျွလွန်တာမရှိခဲ့တာမို့အပြစ်မရှိကြောင်းတုံ့ပြန်ခဲ့တယ်လို့သိရပါတယ်ဒီမှုတစ်ခုတည်းမဟုတ်ဘဲစစ်ကောင်စီကတရားစွဲထားသမျှအမှုတွေအားလုံးမှာလည်းသူအပြစ်လုပ်ထားတာမရှိဘူးလို့ဒေါ်ဆန်းစုကြည်ကပြောကြားခဲ့တယ်လို့သိရပါတယ်။တဘာဝဘေးအမှုအတွက်ဒီကနေ့မှာပြန်ခေါ်သက်သေတွေကိုစစ်ဆေးခဲ့ပြီးလာမယ့်ရုံးချိန်မှာတော့တေးပြိုင်ဘက်ကသက်သေလိုက်မဲ့သက်သေအမည်စင်းကိုတင်သွင်းဖို့ရှိပါတယ်။ဒေါ်ဆန်းစုကြည်တမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့အမှုတွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုအတွက်လည်းဒီကနေ့တရားရုံးမှာကြားနာပါတယ်။ဒီနေ့မှာတော့ဒေါက်တာမြို့အောင်ကိုယ်တိုင်သက်သေထွက်ဆိုလျှောက်ထားခဲ့ပါတယ်။အာနာသိန်းနဲ့ဖေဗူလာ၁ရက်နေ့ကသူ့ကိုဖမ်းဆီးထင်းသိမ်းခံရတဲ့အခြေအနေကိုဒေါက်တာမြို့အောင်ကတင်ပြခဲ့တယ်လို့သိရပေမဲ့ဘလို့အချက်တွေပြောခဲ့တယ်လဲဆိုတဲ့အသေးစိတ်တော့မသိရပါဘူး။ဒေါင်ဆန်းစုကြည်အမှုတွေကိုလိုက်ပါဆောင်ရွက်နေတဲ့ရှင်းနေတွေကိုစစ်ကောင်စီကအမိန့်ထုတ်တားမြစ်ထားတာကြောင့်ရှောက်ထားထွက်ဆိုချက်အသေးစိတ်ကိုတော့မသိရပါဘူးခင်ဗျာ။တမရဝင်းမြင့်ဒေါင်ဆန်းစုကြည်တို့ကိုရံပြီးခဲ့တဲ့အခေါ်ရုံးချင်းတွေမှာထွက်ဆိုခဲ့ကြတဲ့အမှုတွေရှိခဲ့ပြီးတော့ဒီအမှုတွေကိုနောက်ထပ်ရုံးချင်းအတွက်နိုဝင်ဘာလ9ရက်နေ့မှာထပ်မံကြားနာမှာဖြစ်ပါတယ်ခင်ဗျာ